ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေအားလုံးကိုအသွားအလာကန့်သတ်ပြီးကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးနေတဲ့အခြေအနေတွေဘယ်လိုဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါ။ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားအားလုံးကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်သတ်မှတ်နေရာတွေမှာအသွားအလာကန့်သတ်ပြီးစောင့်ကြည့်ထားတာပါ။မေလ18ရက်ကနေစလို့အသွားအလာကန့်သတ်ထားသူတွေအားလုံးကိုရောဂါပိုးရှိမရှိစစ်ဆေးပေးဖို့ညွှန်ကြားထားပြီးဖြစ်တယ်လို့မေလ22ရက်နေ့ကပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာကျန်းမာရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောခဲ့ပါတယ်။မြောက်ရီနယ်စပ်ဂိတ်ပတ်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာကြတဲ့ဥယျာဉ်ကတရက်ကို1000ကျော်နီးပါးရှိနေပါတယ်။ပြန်ဝင်လာကြတဲ့သူတွေကသွားလာရေးကန့်သတ်ထားတဲ့ပြည်နယ်တိုင်းနဲ့ခရီးအသွားအလာခက်ခဲမှုရှိနေတဲ့နေရာကလူတွေကိုပဲမြောက်ရီမြို့ကွာရန်တင်းစင်တာတွေမှာစောင့်ကြည့်နေတာဖြစ်ပါတယ်။ကြံတဲ့သူတွေကိုတော့သက်ဆိုင်ရာတိုင်းနဲ့ပြည်နယ်တွေကလာရောက်ခေါ်ယူပါရယ်။မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကလက်ရှိမြဝတီမြို့ quarantine center တွေမှာရှိနေတဲ့ပြည်ပပြည်တွေအားလုံးကိုရောဂါပိုးစစ်ဆေးပေးတာနဲ့ပတ်သက်လို့ဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုအခုလိုပြောပြပါရယ်
။ဝန်ထမ်းလူအားလုံးကိုဆောင်ရွက်ကြော်လို့ဆက်ပြုနေတာပေါ့။ဆက်ယူပြီး covid ရှိနေစစ်ဆေးနေတာ။ဒါမဲ့လည်းဆို900အောက်ဆိုရင်အားလုံးဆင်မယ်။ဆောင်တဲ့အထက်ဆိုရင်ကျွန်တော်က 10% နဲ့အပတ်ပေါ့။ဆိုတော့ 1000 ဆိုရင် 100 နဲ့အထက်ကျင်းနိုင်တော့ဆက်မှာပါကျွန်တော်အဲ့တော့ကျွန်တော်တို့အကြမ်းမြင့်300ဝန်းကျင်တော့ကျွန်တော်ဆက်နိုင်တာပေါ့အဲ့ဒါကတော့ကျွန်တော်တို့တစ်ခွဲကျွမ်းကျင်ပညာရှင်နဲ့အကောင့်တို့ပဲအကောင့်တို့ပဲယူရတာဖြစ်တယ်အဲ့လိုယူရတာဖြစ်တဲ့အတွက်ကျွန်တော်တို့ကတဆိုင်ပေါ့ယူမဲ့လူရဲ့သူ့ရဲ့ကိုကျွမ်းကျင်ဝန်ထမ်းတယောက်ရဲ့အဲ့ရတို့တဆိုင်နဲ့ယူရင်ပုံမှန်အားဖြင့်တစ်နေ့ကိုလူ30ယူနိုင်တယ်ခဏတတ်မှတ်ချက်ကဒါပေမဲ့ကျွန်တော်တို့လူ40 50ထိယူပေးတယ်ယူပေးပြီးတော့ကျွန်တော်တို့အဆိုင်920တိုင်းအထိကျွန်တော်ထုတ်ပြီးတော့ယူရတာပေါ့ကျန်းမြင့်နေလိုက်ဆိုရင်ဒီ200 300ဝန်းကျင်တော့ကျွန်တော်တို့စွတ်ကြည့်ကြည့်ဆစ်ဆေးတယ်အဲ့လိုဆစ်ဆေးတဲ့လူတွေကိုထားနိုင်လို့တော့ဒီကြားကျွန်တော်ကွန်နီထက်လောက်ရတာပေါ့ဆစ်ဆေးမှုတော့ကျမကြီးရဲ့ညွှန်ကြားချက်နဲ့ညီတက်နိုင်တော့တိုးပြီးတော့ဆစ်နေတယ်အားလုံးဆစ်နိုင်အောင်ဆစ်ဆေးနေတယ်လို့တင်ပြကြပါမယ်ခင်ဗျာ
ယောဂပိုးရှိမရှိစစ်ဆေးနိုင်ဖို့အတွက်ကွာရန်တင်းဝင်နေကြသူတွေရဲ့တိုးပတ်နမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဌာနကိုပေးပို့စစ်ဆေးပြီးယောဂပိုးတွေ့ရှိသူတွေရဲ့အဖြေကိုတိတက်အမိတွေပြန်ခွဲရတာကြောင့်၃ရက်နေပြီးမှသိရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်
။ဒီသားပြီးတရက်စစ်တဲ့ဟာကိုစစ်တီဗီချင်းအိမ်ညရန်ကုန်ကိုတိုးပတ်နမူနာရောက်အောင်ကျွန်တော်ပို့သွားတယ်။ပို့ပြီးတော့နောက်တစ်နေ့မှစစ်ဆေးတာပေါ့ခင်ဗျာ။စစ်ဆေးလိုက်လို့ဇန်မာဖြင့်အားလုံးစစ်ဆေးနိုင်နေဆိုရင်အိမ်ညစစ်ဆေးရဲ့ result ထုတ်ပြန်တဲ့အချိန်မှာပါသွားတာဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ကနောက်တနေ့ညအဲ3ရက်မြောက်နေ့မနေ့ကမှဒီအဖြေကိုသိရတယ်။ဘာလို့သိရလဲဆိုတော့တူချင်း result တွေကိုနာမည်ပြန်ထည့်ရတာပေါ့။တိုက်ပြီးတော့ OK ပြီဆိုမှညအဲ3ရက်ပြည့်တဲ့ချိန်ညမှာအဲ့လူတွေကို quarantine ကိုထည့်တာပေါ့
။ပကူမကွေစတဲ့နေရာကလူတွေကိုတော့သက်ဆိုင်ရာမြို့နယ်ပြည်နယ်အလိုက်တိုင်းအစိုးရရဲ့အစီအစဉ်နဲ့ဓာတ်ရိုက်ပို့ပေးပြီးသူတို့ရဲ့သက်ဆိုင်ရာမြို့နယ်မှာမှယောဂပိုးရှိမရှိစစ်ဆေးတာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးမှာတော့ပြည်ပပြည်တွင်ကိုယောဂပိုးရှိမရှိစစ်ဆေးတာနဲ့ပတ်သက်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်က VOA ကိုအခုလိုပြောပြပါရစေ
။ဒီကနေ့ပြီးတော့မှဒိုးလီစီရောက်လာပြီး Facility Quarantine ကိုရောက်သွားပြီးတော့ပထမဘက်ထားပြီးတော့ဒုတိယဘက်ကစပြီးတော့စိုက်တဲ့ရက်ကိုပေါ့နော်အစဉ်ပြေတဲ့ရက်ကိုကျွန်တော်တို့စစ်ပါမယ်။တစ်ချိန်ပဲစစ်ပါတော့မယ်။အနီးကတွေ့တဲ့သူ positive ရှိလို့ရှိရင်တော့အနီးကတွေ့တဲ့သူအားလုံးဒုတိယချိန်ပြန်စစ်မယ်။ပထမဆုံးကတော့နှစ်ချိန်စစ်မယ်လို့ဒိုးရီတိထားခဲ့တယ်ပေါ့အခုတော့နှစ်ချိန်စစ်တစ်ချိန်နဲ့စစ်ပါမယ်အားလုံးကိုစစ်ပေးပါမယ
်အခုလက်ရှိမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲအတည်ပြုနိုင်ဖို့ရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူတေသနဦးစီးဌာနတို့မှစစ်ဆေးပေးနေပါတယ်လာမယ့်ဇွန်လပထမပတ်လောက်ကနေစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တော်မှာလည်းတက်ခွဲစစ်ဆေးမှုတွေကိုလုပ်နိုင်တော့မယ်လို့သိရပါတယ်COVID-19 လူနာတွေတဲက62ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြဘဲပိုးရှိနေသူတွေဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတတိပေးထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရောဂါပိုးစတင်တွေ့ရှိရတဲ့အချိန်ကစလို့မေလ28ရက်နေ့မနက်ပိုင်းအထိဓာတ်ခွဲနမူနာစုစုပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့ပြီးမေလ28ရက်နေ့တရက်ထဲမှာတော့ဓာတ်ခွဲနမူနာပေါင်း 1,300 ကျော်ကိုထပ်မံစစ်ဆေးခဲ့ပါတယ်။အခုလက်ရှိဒီကနေ့ညနေပိုင်းအထိစီးရင်အရာဓာတ်ခွဲနမူနာယူပြီးစစ်ဆေးဆန့်သက်တဲ့အထက်မြန်မာမှာယောဂပိုးတွေ့ရှိရသူအရေအတွက်က206ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးယောဂပိုးကင်းစင်လာသူက126ဦးရှိနေပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။